တရုတ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံနယ်စပ်ဒေသတွေကစစ်စခန်းတွေအပါအဝင်နယ်မြေတော်တော်များများကစခန်းတွေကိုစစ်တပ်ကလက်လွတ်ခဲ့ရချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအင်အားခိုင်မာအောင်တိစောက်နိုင်ခဲ့ကြပြီးတော့နယ်မြေတွေပုံမထိန်းချုပ်လာနိုင်ခဲ့တယ်လို့မြန်မာနိုင်ငံပဋိပက္ခအခြေအနေတွေကိုစမ်းစစ်တဲ့စစ်တပ်နှစ်ဆောင်မှရှင်းသားထားပါတယ်။စစ်ကောင်စီဘက်ကနယ်မြေတော်တော်များများဆုံးရှုံးနေပြီးတော့ခံစစ်အနေအထားရောက်နေတယ်လို့မြန်မာနိုင်ငံနဲ့ပတ်သက်လို့တာဝန်ယူခဲ့မှုတဲ့လူခွေးဆိုင်ရာအထူးကိုယ်စားလှယ်တွေတန်တမာဟောင်းတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SECM နဲ့နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ ICG ရဲ့ပဋိပက္ခဆန်းစစ်ချက်နှစ်ခုမှတီးခြားစီထောက်ပြထားကြတာပါမြန်မာနိုင်ငံရဲ့မြို့နယ်86ရာခိုင်နှုန်းကိုဒီစစ်ကောင်စီကထိထိရောက်ရောက်ထိန်းချုပ်မထားနိုင်တော့ဘူးလို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီရဲ့သုံးသပ်ချက်မှဖော်ပြထားပါတယ်2023အောက်တိုဘာ29ရက်နေ့မှာစတင်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းညီနောင်မဟာမိတ်သုံးဘွဲ့ရဲ့စစ်စင်ရေးနောက်ပိုင်းတရုတ်နိုင်ငံနဲ့နယ်စပ်နာအထိရှမ်းပြည်မြောက်ပိုင်းနယ်မြေတော်တော်များများကိုစစ်တပ်ကလက်လွတ်ခဲ့ရတဲ့အပြင်AA အရခတက်တော်နဲ့ရခိုင်ပြည်နယ်တိုက်ပွဲတွေမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်ဒေသအားလုံးသာမကအိန္ဒိယသမုဒ္ဒရာကမ်းခြေဒေသတချို့ကိုစစ်တပ်ကဆုံးရှုံးခဲ့တယ်လို့ ICG ကထောက်ပြထားပါတယ်အရင်တော့ကစစ်တပ်စခန်းရှိတဲ့နယ်မြေတွေဆုံးရှုံးလက်လွတ်ခဲ့ရတဲ့အပေါ်မှာစစ်တပ်ကိုထောက်ခံနေတဲ့ဒီအခွင့်ထူးကန်အတိုင်းဝိုင်းကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအပြစ်တင်ကြကြောင်းလက်ရှိထိတ်တန့်စစ်တပ်အကြီးအကဲတွေနဲ့အငိမ့်စားဗိုလ်ချုပ်ဟောင်းတွေကလူသိရှင်ကြားဝေဖန်ကြပေမဲ့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖယ်ရှားဖို့ကြိုးပမ်းမှုမျိုးမရှိဘူးလို့ ICG ကသုံးသပ်ပါတယ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အာဏာထိုင်ကုန်လှုပ်ရမ်းလာနိုင်ခြင်းရှိနေပေမဲ့မြန်မာစစ်တပ်ဟာမကြာခင်ပြိုလဲသွားတော့မယ့်အခြေအနေမျိုးတော့လက်တလောမမြင်ရဘူးလို့လည်းသုံးသပ်ထားပါတယ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေထိန်းချုပ်ထားတဲ့နေမြေတွေမှာပြည်သူဝန်ဆောင်မှုလုပ်ငန်းတွေပိုကောင်းအောင်နဲ့အုပ်ချုပ်ရေးလုပ်ငန်းတွေပုံမှန်ထိအောင်လုပ်တင်တယ်လို့လည်းအကြံပြုထားပါတယ်။အဲ့လိုလုပ်တဲ့နေရာမှာပဋိပက္ခတွေကြောင့်ဖြစ်နိုင်တဲ့အန္တရာယ်တွေလူအခွင့်အရေးနဲ့ဥပဒေအရကန့်သတ်မှုတွေရှိတာကိုလည်းထက်သွင်းစဉ်းစားရမယ်လို့ ICG ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။